ကာဇာကမ်းမြောင်ဒေသမှာလူသားချင်းစာနာမှုအခြေခံနဲ့၁၂နှစ်ကြာပြစ်ခတ်ရဆက်ထားတာကိုတိုးချဲ့ဖို့နိုင်ငံ9နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးတွေကအစ္စရေးစစ်ဖက်နဲ့ဟာမတ်စစ်သွေးကြောအဖွဲ့တွေကိုတောင်းဆိုနေပါတယ်။အရှိလေပဲညီညာရေးဆိုင်ရာအချက်တဲပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ပြင်သစ်ဗြိတိန်ဂျာမနီအီတလီတူရကီကာတာနိုင်ငံခြားရေးဝန်ကြီးတွေပဲရစ်မြို့တွေမှာဒီကနေ့တွေ့ဆုံဆွေးနွေးကြတာပါ။လူညုံရေးပေါ်အစ္စရေးရဲ့စိုးရိမ်ချက်တွေကိုကန့်တွယ်ဖြေရှင်းပြီးဂါဇာမှာစီးပွားရေးဖွံ့ဖြိုးတိုးတက်စေဖို့ပါလက်စတိုင်းတွေရဲ့တောင်းဆိုချက်ကိုဖြည့်ဆည်းရေးတို့အတွက်ရေရှည်ခံမဲ့အပြစ်ခတ်ရဲဆုံမှုတစ်ခုလုပ်ဖို့ထိတ်တန့်တန်တမန်ခုနှစ်ဦးကတိုက်တွန်းနေကြတယ်လို့ဆွေးနွေးပွဲအပြီးမှာပြည်ထောင်နိုင်ငံရေးဝန်ကြီးလော်ဟွန်ဖာဘီယုစ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဂါဇာကနေဟမတ်စ်တို့ကဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်တာကိုအစ္စရေးကတုံ့ပြန်တိုက်ခိုက်နေတာအခုဆိုသတင်းသုံးမှတ်တွေဝင်လာပါပြီ။ဒီတိုက်ခိုက်မှုတွေကြောင့်အရသာအများပြအပါအဝင်ပါလက်စတိုင်းလူမျိုး900နီးပါးသေဆုံးခဲ့ရပြီးပါပြီ။အစ္စရေးစစ်သား38ဦးနဲ့အရသာ2ဦးတို့လည်းသေဆုံးခဲ့ရပြီးဖြစ်ပါတယ်။ဂါဇာမှာ12နာရီကြာပြစ်ခတ်ရဲဆေးရဟာဒီကနေ့မနက်ပိုင်းကစပြီးအသက်ဝင်ခဲ့တာပါ။